အာရဘိုင်နေဖန်စီခေါ်ဆောင်လာပြီးတဲ့နောက်24နှစ်အတွင်းတည်ဆုံခဲ့ရတဲ့ကဗျာဆရာခက်တီရဲ့စာပနာကိုပလဲမျိုးမှာမနေ့ကပြုလုပ်ခဲ့ရမှာမြို့ကန်လူလူထောင်နဲ့ချီပြီးတော့လိုက်ပါပို့ဆောင်ခဲ့ကြပါတယ်။အချိန်ထဲမှာပဲကဗျာဆရာခက်တီတည်ဆုံခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့ခြေကွဲဝမ်းနည်းမိကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ထอมအန်ဒရူးစ်ကတင်လာနေကပြောကြားခဲ့ပါတယ်။ဒီအကြောင်းကိုမန်အင်ဂျင်နီယာကအပြည့်စုံတင်ပြပြမှာပါ။
ကြောက်ရတဲ့အတိုင်းကတော့ကြပြဆရာခက်တီမွေးရက်မြေသခိုင်းတိုင်းပလဲမြို့မှာပြုလုပ်တဲ့သူ့စာပနာကိုလိုက်ပါပို့ဆောင်တဲ့ထောင်ထဲချီတဲ့ဒေသခံပြည်သူတွေကြွေးကြော်နေကြတာဖြစ်ပါတယ်။ကြပြဆရာခက်တီကိုရွှေဘုံမြို့မှာမေလ၈ရက်နေ့ည၁၇နာရီကျော်လောက်အချိန်အာဏာပိုင်တွေကဖမ်းဆီးခဲ့တာဖြစ်ပါတယ်။သူ့ကိုဖမ်းဆီးချိန်မှာဇနီးဖြစ်သူကိုရောအကိုဖြစ်သူကိုပါတခါတည်းအာဏာပိုင်တွေကဖမ်းဆီးသွားတာပါ။ကြပြဆရာခက်တီကိုတော့ရွှေဘုံမှာဖမ်းပြီးပြီးချင်းမုံရွာကိုညာရင်းချင်းပို့လိုက်တယ်လို့သိခဲ့ရပြီးအချုပ်မှာရှိနေတဲ့ဇနီးဖြစ်သူမချောစုနဲ့အကိုဖြစ်သူကိုတနည်းအနေနဲ့မနေ့ပိုင်းမှာခံဝင်တဲ့အာဏာပိုင်တွေကပြန်လွတ်ခဲ့ပါတယ်။အဲ့ဒီနောက်မှာတော့ဇနီးဖြစ်သူကိုမုံရွာဆေးရုံကိုပို့ပေးခဲ့ပြီးကြပြဆရာခက်တီရဲ့အလောင်းကိုအာဏာပိုင်တွေကပြန်ပေးခဲ့တယ်လို့ဇနီးဖြစ်သူမချောစုကဒေတာရင်းသတင်းဌာနတွေကိုပြောပြခဲ့ပါတယ်။တေဆုံးနေတဲ့ကြပြဆရာခက်တီရဲ့ဥကောင်းမှာရိုက်နှက်ထားတဲ့ဒဏ်ကြောင့်သွေးတွေထွက်နေစေတွေ့ရပြီးဇာပနာလုံနေတဲ့အချိန်ခေတ်ဥကောင်းကနေသွေးတွေထွက်ကြနေစေဖြစ်တယ်လို့မချောစုကပြောပါတယ်။အဖမ်းခံရပြီး24နာရီတောင်မပြည့်သေးတဲ့အချိန်တေဆုံးခဲ့တဲ့ဖြစ်ရပ်ကိုလုံးဝမယုံနိုင်အောင်ဖြစ်ခဲ့တယ်လို့ရိုက်နှက်ထားတဲ့ဒဏ်တွေနဲ့တေဆုံးနေတဲ့ကြပြဆရာခက်တီအလောင်းကိုတွေ့ရခြင်းယူကျုံးမရဝမ်းနည်းကြေကွဲရတယ်လို့မုံရွာဆေးရုံကြီးရင်ခွဲရုံကိုကိုယ်တိုင်သွားကြည့်ခဲ့တဲ့ကြပြဆရာတဦးက VOA ကိုခုလိုပြောပါတယ်
။ကျွန်တော်တို့ကလည်းအစောစောကတော့မယုံတော့ပါအဲ့မှာမုံရွာဆေးရုံကြီးမှာအဲ့မှာလောင်းရောက်နေပြီပေါ့လေ။သူရဲ့အမျိုးသမီးကိုလာယူပါလို့အဲ့လိုကြားတဲ့အချိန်မှာကျွန်တော်တို့လည်းအားအသင့်သွားပြီးတော့အဲ့ဆေးရုံကြီးကိုကျွန်တော်တို့ရောက်သွားတယ်ကျွန်တော်တို့အားလုံးကြပြဆရာတို့တော့ဟောလောက်ဆယ်ယောက်လောက်ရှိမှာကျွန်တော်တို့သွားခါကြတော့အဲ့မှာရင်ခွင်းရုံရှိမှာသူရဲ့အလောင်းကိုကျွန်တော်တို့အလဲကိုတည်ဖို့ရအတွက်ပြေးလို့နေတဲ့အချိန်မှာကျွန်တော်ရောက်သွားတယ်။အဲကျွန်တော်လည်းရောက်တော့အဲ့မှာနိုင်ကားပေါ်မှာသူ့လောင်းကိုကျွန်တော်တို့ဆက်ကြည့်ကြတာပေါ့လေကျွန်တော်တို့ကလည်းဆက်ကြည့်တော့အဲ့မှာမျက်နှာမှာဖူးရောင်ပြီးတော့အဲ့တန်ရတန်ရက်တွေတွေ့ရတယ်လက်တွေပါတော့ပေါ့လေ
ကြပြဆရာခက်တီဟာဆရာနာတိတ်မှုကိုစန့်ကျင်တဲ့လှုပ်ရှားမှုမှာဥဆောင်ပါဝင်ခဲ့သူတဦးဖြစ်တယ်လို့လည်းမုံရွာအထွေထွေတပိတ်ခေါင်းဆောင်ကိုခန့်ဝေဖြူက VOE ကိုပြောပါတယ်
ကြပြဆရာခက်တီကတော့ကျွန်တော်တို့ဒီရွှေဘုံနဲ့တကြောပလဲနယ်မှာသူဥဆောင်နိုင်ပါရဲ့ရှိရပါတော့။အာဒီလိုဖမ်းဆီးပြီးတော့24နာရီအတွင်းမှာအလောင်းပြန်ရတယ်ဆိုတာမျိုးကဒီစစ်ကောင်စီကကျန်တဲ့မြို့တွေမှာလည်းတကြွလှုပ်ရှားသူတို့ပေါ့နော်။ဟာအဲ့လိုစူရီပေါ်မှာပြုတ်မှုတဲ့ပုံစံတိုင်းပဲသူတို့ရဲ့ပုံစံတိုင်းပဲရက်ဆက်ကြံကြုတ်စွာနဲ့တက်ဖြတ်တယ်ပေါ့နော်။အဲအဲ့ပေါ်ကတော့ကျွန်တော်တို့အနေနဲ့ဟာဒီဟာထူးခြားပြီးတော့ဒီအံဩတုံလို့တာတော့မရှိဘူး။ဘာလို့လဲဆိုတော့သူတို့ကဒီဟာလမ်းမတွေပေါ်မှာလည်းတက်ဖြတ်နေတဲ့သူတွေဆိုတော့ပေါ့နော်။ကျွန်တော်တို့ကတော့အဲ့ဒီလိုလုံရက်တွေကိုတော့ကျွန်တော်တို့ပင်မတပိတ်အနေနဲ့ရောကျန်တဲ့သူတွေနဲ့ရောပြင်းပြထန်ထန်ရှုံချတယ်ပေါ့နော်
။ဒါဆိုရင်ဒီကြပြဆရာခက်တီကိုဖမ်းဆီးပြီးပြီးချင်းမှာ24နာရီတောင်မပြည့်သေးတဲ့အချိန်မှာတေဆုံးသွားတဲ့အထိဖြစ်ခဲ့တာဘာကြောင့်လဲလို့မြင်နေရှင်
။သူ့ရဲ့စက်ကလုံးတွေသူ့ရဲ့ကြပြတွေကလည်းဒီသူတို့အတွက်ကတော့အရှိုက်ကိုထိစေတယ်ပေါ့နော်။အဲ့တည်းလေသူတို့ဒီပုံမှာအညှိုးထားပြီးတော့သူတို့ဒီလိုရရဆက်ဆက်ပြုတ်မှုတွေလို့ကျွန်တော်တို့ကတော့သုံးသက်တယ်ဗျ
။အခုလိုကြပြဆရာခက်တီတေဆုံးခဲ့တဲ့ဖြစ်ရပ်မှာဘယ်သူတွေမှတာဝန်ရှိလဲရှင
်။အဓိကပဲစတီမှာတာဝန်ရှိလဲဆိုတော့ဒီအကျန်းဖက်စစ်ကောင်စီပုံမှာတော့ကျွန်တော်တို့လုံးလုံးတာဝန်ရှိပါတော့။ဒါဆိုသူတို့ကဒီဖေဖော်ဝါရီလ၁ရက်နေ့ကနေကကျွန်တော်တို့ရဲ့ဒီအမြင့်ဆုံးလူလူရဲ့ချုပ်ချာအာဏာကိုလူယူတဲ့နေရာစပြီးတော့သူတို့ဒီကျွန်တော်တို့လူလူရဲ့အသက်အိုးအိမ်စီးတဲ့ကိုလည်းသူတို့ကိုယ်တိုင်ပဲလမ်းမတွေထပ်မရင်ညတွေမှာလည်းတက်ချက်ဖြက်စီးနေရပါတော့။ဒါတွေရဲ့အဓိကတာဝန်ရှိသူလက်သက်ပြေခံတော့ကျွန်တော်ဒီအာနာသိမ့်ခါတဲ့ကောင်းဆောင်မင်းအောင်လိုက်ပဲညာ။သူကဒီအောက်ခြေမှာသူဒီလူလူပေါ်အနှင်းပန်းနှိမ့်ဆက်နေတာကိုသူတို့ကိုယ်တိုင်လည်းဖွင့်ပြပေးထားတယ်လို့မျိုးဖြစ်နေရပါတော့။ဒါတွေလည်းကျွန်တော်တို့ဒီအခုအချိန်ထိဖြစ်ပျက်ခဲ့သမျှတွေအားလုံးကလည်းကောင်းဆောင်ပိုင်းနေရာအစလူသူလူပါသဘောမျိုးကျူးလွန်ခွင့်ရအောင်ဖွင့်ပြထားတဲ့သဘောမျိုးလို့ကျွန်တော်တို့သုံးသပ်တဲ့အတွက်ဒီဟာတွေရဲ့အဓိကတာဝန်ခံတော့ကျွန်တော်ဒီနေပြည်တော်ကအပေါင်းပါစေအုပ်စုပေါ့နော်
ကြပြဆရာခက်တီတေဆုံးခဲ့တာနဲ့ပတ်သက်လို့ ကြေကွဲစရာသတင်းဖြစ်ရအနေနဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကသူ့ရဲ့ Twitter စာမျက်နှာမှာတင်းလာနေကရေးသားထားပါတယ်။ကြပြဆရာခက်တီတယောက်သူ့ကြပြထဲမှာရေးသွားတဲ့လူတက်ကောင်တွေရဲ့လက်ထဲမှာတက်ဖြတ်ခံလိုက်ရတယ်။သူ့ရေးခဲ့တဲ့ကြပြအတိုင်းသူတို့ကခေါင်းကိုပစ်တယ်။တော်လန်ရေးကနှလုံးသားမှာရှိတာသူတို့မသိကြဘူးဆိုတာကို Tom Andrews ကကိုကားထားပြီးမိသားစုနဲ့ထပ်တူကြေကွဲဝမ်းနည်းရကြောင်းလည်းရေးသားထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ဆရာနာတင်ကြီးနောက်စစ်ကောင်စီရဲ့အကြမ်းဖက်ဖိနှိပ်မှုတွေအတွင်းကလေးတငယ်နဲ့အမျိုးသမီးတွေအပါအဝင်တေဆုံးခဲ့သူပေါင်း982ယောက်ရှိနေပြီဖြစ်ကြောင်းကုလသမဂ္ဂကတင်းလာနေကသတင်းထုတ်ပြန်ထားပါတယ်။လူခွင့်ရေးဖွဲ့တွေကတော့တေဆုံးသူအရေအတွက်ဒီထက်မကများပြားနိုင်တယ်လို့ခန့်မှန်းကြပါတယ်။လက်ရှိမတရားဖမ်းဆီးထိန်းသိမ်းခံထားရသူပေါင်း3800ကျော်ရှိနေကြောင်းနိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AABB ကထုတ်ပြန်ထားပါတယ်။ဒါ့အပြင်အာဏာပိုင်တွေရဲ့အတင်းအဓမ္မဖမ်းဆီးခေါ်ဆောင်ခြင်းကိုခံခဲ့ရပြီးဘယ်နေရာတွေမှာဖမ်းဆီးထိန်းသိမ်းခံထားရမှန်းမိသားစုတွေမသိရဘဲပျောက်ဆုံးနေသူတွေလည်းထောင်ထဲချီရှိနေကြောင်းနိုင်ငံတကာသတင်းဌာနတွေမှာဖော်ပြထားပါတယ်ရှင်။